ပြီးခဲ့တဲ့တစ်ပတ်ကျော်ကသမ္မတရွေးကောက်ပွဲရှင်ပြိုင်မှုတွေမှာ Hillary Clinton မဲအသားစီးရနေတဲ့အတွက်အထက်လွှတ်တော်ကိုဒီမိုကရက်တွေကပဲထိန်းချုပ်ထားနိုင်မယ်လို့ယုံကြည်ခဲ့ကြပါတယ်။အောက်လွှတ်တော်အတွင်းမှာတော့ဒီမိုကရက်တွေအနိုင်ရနိုင်မယ့်အလားအလာတွေကိုတွေးခဲ့ရတာပါ။ဒါပေမဲ့လည်းအင်ကာနေညနဲ့ဗုဒ္ဓနေ့မနေ့ရွေးကောက်ပွဲရလာတွေထွက်ပေါ်လာတဲ့အချိန်မှာတော့ Clinton အကြီးအကျယ်အရေးနိုင်ခဲ့တယ်လို့ပဲ Congress အထက်လွှတ်တော်နဲ့အောက်လွှတ်တော်နေရာစလုံးမှာပါ Republican အများစုထိန်းချုပ်ထားနိုင်မှာမှာကိုတော့ဒီရှင်းရှင်းလင်းလင်းတွေ့လာရပါတယ်အထက်လွှတ်တော်အမတ်နေရာ100ထက်က34နေရာနဲ့အောက်လွှတ်တော်အမတ်နေရာ3435နေရာအလုံးအတွက်အင်ကာနေ့မှာရွေးကောက်ပွဲကျင်းပခဲ့တာပါအခုရွေးကောက်ပွဲရလတွေအရ Republican ကဒီအထက်လွှတ်တော်အမတ်နေရာ51နေရာနဲ့ Democrat ဘက်က48နေရာရရှိထားပြီးဆုံးဖြတ်ချက်မထွက်သေးတဲ့အမတ်နေရာ2နေရာကျန်ရှိနေပါသေးတယ်Congress လွှတ်တော်ပြန်လည်စတင်မဲ့ဇန်နဝါရီလအထိဆိုရင် Republican တွေကအမှတ်နေရာ53နေရာအထိတိုးလာနိုင်ပွဲရှိပါတယ်။ New Hampshire ပြည်နယ်အတွင်းမှာမဲရေအတွက်63ရာခိုင်နှုန်းရေအတွက်ပြီးချိန်မှာတော့လက်ရှိ Republican လွှတ်တော်အမတ် Kelly Ayotte ပြိုင်ဘက် Democratic လွှတ်တော်အမတ် Maggie Hassan ကဟာဆန်ကိုဒီအနေငယ်ဥဆောင်နေပါတယ်။လူဝီဆီယားနာပြည်နယ်မှာတော့ Republican လွှတ်တော်အမတ် John Kennedy နဲ့ Democratic လွှတ်တော်အမတ် Foster Campbell တို့ဟာအင်ကာနဲ့ရွေးကောက်ပွဲမှာ25နဲ့18ရာခိုင်နှုန်းမဲအသီးသီးရရှိခဲ့တဲ့အတွက်ဒီဇင်ဘာလမှာတကြော့ပြန်ရွေးကောက်ပွဲပြန်လည်ကျင်းပရမှာဖြစ်ပါတယ်။အချောင်းကတော့နှစ်ယောက်စလုံးမဲအရေအတွက်ဟာ50ရာခိုင်နှုန်းအထက်အပြတ်အသတ်အနိုင်မရခဲ့လို့ဖြစ်ပါတယ်ရှင်။